ရခိုင်မင်းနယ်မောင်နှမမြို့ရဲ့အဓိကကုန်စည်စီစဉ်ရလမ်းကြောင်းကိုစစ်ကောင်စီကဆက်ရွက်ကြကြပိတ်ထားတာကြောင့်ကုန်စည်စီစဉ်မှုတွေပြတ်တောက်ပြီးကုန်စည်နှုန်းတွေတက်နေတယ်လို့စာနယ်ရေးကပြက်လက်မှုတွေလည်းရှိနေတယ်လို့မောင်နှမတွေကနေကပြောပါတယ်။ဒါပြင်မောင်နှမမြို့နယ်အနီးမှာအေးအေးရခိုင်တိုင်းလာလက်နက်အဖွဲ့နဲ့စစ်ကောင်စီတပ်တကြားတိုက်ပွဲတွေဆက်ဖြစ်နေပြီးတော့ပြစ်ခတ်တံတွေလည်းန မောင်နှောမြို့နယ်မှာကုန်းလမ်းကြောင်းတွေကိုစစ်ကောင်စီကလက်ရှိအချိန်ထိပိတ်ထားတာကြောင့်မောင်နှောဒေသမှာစားနပ်ရိက္ခာပြက်လက်တာတွေရှိလာနေတယ်လို့မောင်နှောမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးမောင်ဦးကပြောပါတယ်
နဲ့လေပိတ်ထားတယ်မတော့မြောက်ပိုင်းရောတောင်ပိုင်းရောပြည့်ရတယ်သွားတယ်လမ်းတွေလည်းပိတ်ထားတယ်ဆိုတော့အဲ့ကြည့်ရတယ်ကလူတွေကလည်းတော်တော်လေးပေါ့အဲ့စားနေရက်ကပြတောက်နေရတယ်ပြင်းနေရတယ်ဆိုတော့သတင်းတော့ကြားတယ်ဗ
ျမောင်တော်မျိုးနယ်မှာပြီးခဲ့တဲ့ဩဂုတ်လ13ရက်နေ့ကစစ်ကောင်စီနဲ့အေအေတပ်ဖွဲ့အကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့ပြီးတော့အခုလိုလမ်းပန်းဆက်သွယ်ရေးတွေကိုစစ်ကောင်စီကပိတ်လိုက်တာဖြစ်ပါတယ်ဒီကနေ့မနက်ပိုင်းကလည်းမောင်တော်မျိုးနယ်မီးတိုက်ကျေးရွာအနီးမှာလက်နက်ကြီးလက်နက်ငယ်ပစ်ခတ်တံတွေကြားနေရတယ်လို့မောင်တော်ဒေသခံအမျိုးသမီးတူကပြောပါတယ
်။အာနေတိုင်းလိုလိုပါပဲတိုက်ပွဲဖြစ်တာလားဘာဖြစ်တာလဲတော့မသိပါဘူး။အမင်းရဲ့ဟိုနားကဒုံဒီနားကဒုံဒီနားကဒင်းဒိုင်းဒိုင်းဒီနားကဒုံဒုံအဲ့လိုခဏခဏတော့ကြားနေရတာပဲ။ဒါပေမဲ့အကျိုးသွားပါဒီတနေ့တန်နေကြားဆံများလို့လေ
။အခုလိုလမ်းတွေကိုပိတ်ထားတဲ့အပြင်နေတိုင်းလိုလိုပြစ်ခတ်မှုတွေရှိနေတဲ့မောင်တော်မျိုးနယ်မှာဆယ်ရက်အတွင်းကုန်စည်နှုန်းတွေမြင့်တက်နေပြီးဒေသခံတွေစားဝတ်နေရေးကြာရင်ပိုဆိုးလာနိုင်တယ်လို့မောင်တော်ဒေသခံအမျိုးသမီးတူကပြောပါတယ်။
အဲ့တော့ဆိုလို့ရှိရင်ဖုံးပြီကတစ်ချက်ပေါ်မှာ1000ဖုံးပြီအခုဆိုလို့ရှိရင် 1500 ရန်ရန်ထောက်တယ်ဆိုလို့ရှိရင်1000ပေါ့တော့အခုဆိုလို့ရှိရင်အရင်ကဆို450 500ပေါ့အများဆုံးအခုဆိုလို့ရှိရင်ထောက်တယ်1000တက်ဦးဆိုလို့ရှိရင် 1000 ဘိုးနှလုံးအဲ့လိုပေါ့နော်ဒီထက်လမ်းမဆက်တင်းတော့ပေါ့နော်တစ်လားနှစ်လားလောက်ပိတ်ထားမယ်ဆိုလို့ရှိရင်တရက်ရှာတရက်စားတဲ့လူတွေတော့ဆိုလို့ရှိရင်အရင်အခက်ကြီးကြီးရှိလာမယ်လို့နေတာပါပဲဟုတ်
လက်ရှိမောင်နှောမြို့နယ်မှာပေါ်ဆန်းမွေးစံတဲအိတ်ကို9000နီးပါးအထိရှိနေပြီးစားသုံးစီတလီတာကို1000နီးပါးပေးဝယ်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါအပြင်မောင်နှောမြို့နယ်အတွင်းတရွာနဲ့တရွာသွားလာခွင့်တွေကိုပါစစ်ကောင်စီကပိတ်ပင်ထားတာကြောင့်စားနေအိတ်ခါတွေထွက်ဝယ်ဖို့ခတ်နေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒီအတိုင်းဒေသခံတွေရဲ့ခရီးသွားလာခွင့်တွေကိုကန့်သတ်ပြီးတော့လမ်းတွေကိုဆက်ပိတ်ထားမယ်ဆိုရင်ဒေသခံတွေရိခါပြက်လက်တိုက်ဆုံးနိုင်တယ်လို့မောင်နှောမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးမောင်ကပြောပါတယ
်လူငယ်မှုတို့ဖြစ်တာပဲသမယမှုတွေဖြစ်တာပဲတော်တော်လေးကိုစိုးရရတဲ့ရှိရှိတယ်ငမငမရောက်ပါပြီတော့သိရမယ်ဗျာဆုံတီအဲ့လိုပုံစံမျိုးတွေဖြစ်တယ်အတေတော့ပဲခံလို့ရလူကြောက်ပါပဲသမယတိုက်ကြောက်ပါပဲအဲ့လိုပုံစံမျိုးဆိုရှင်းနေပြလာတဲ့ရှိတယ်ရှိတယ်အဲဖြစ်သေးပြီကျွန်တော်ကဒီလမ်းပန်းဆက်တဲ့ရေးကိုကျွန်တော်ဖွင့်ပေးစီခြင်းအပြီးတော့ဒီကိုပုံစံတော့မတရားဘောနော်ပုံစံကုန်ကြမှုတွေကိုကျွန်တော်ကအဲဖွင့်ပေးစီတာပေါ့ဒီမှာဖြစ်ပေါ်တဲ့အစီအပြေဖွင့်ပေးစီခြင်းနဲ့
တိုက်ပွဲတွေဖြစ်ပွားနေတဲ့မောင်းတော်မြို့နယ်မှာဒေသခံတွေကိုတွာလာခွင့်ကန့်တတ်ထားတာလမ်းပန်းဆက်သွယ်ရေးတွေကိုပိတ်ထားတာကြောင့်ဒေသခံတွေအခက်ကြုံနေရတာနဲ့ပတ်သက်ပြီးမေးမြန်းဖို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးဗိုလ်မှူးကြီးကျော်သူရကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးခင်ဗျာ